American တရားရှိမှာအစိုးရတရက်ကနေနောက်အစိုးရတရက်ကိုငင်းချမ်းစွာအာဏာလွှဲပြောင်းပြီးတဲ့အထိမ့်မှဖြစ်နေရာစုနှစ်ပေါင်းများစွာကျင့်သုံးခဲ့တဲ့အစဉ်လာကိုဖျက်ပြီးသမ္မတဒေါ်နယ်ထရမ့်ကသူဟာအရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ရဲ့သမ္မတဖြစ်ကျန်းသစ္စာကျင်းစုပွဲကိုတက်ရောက်မှာမဟုတ်ဘူးလို့တောက်ကြံနေမှာ Twitter ကနေအတည်ပြုလိုက်ပါတယ်ရွေးကောက်ပွဲမှာ Mr. Biden အနိုင်ရကြောင်းအတည်ပြုတဲ့လုပ်ငန်းစဉ်တွေဆောင်ရွက်နေတဲ့တွတ်တော်တဲ့သမ္မတထရမ့်ကိုထောက်ခံသူတွေဝင်ရောက်စီးနှင်းမှုဖြစ်ပွားခဲ့ပြီးနှစ်ရက်ကြာမှာသမ္မတထရမ့်ကဇန်နဝါရီ20မှာကျင်းပမယ့်ကျန်းသစ္စာကျင်းစုပွဲကိုသူသွားမှာမဟုတ်ဘူးလို့ Twitter မှာရေးခဲ့တာဖြစ်ပါတယ်။ဒါပေမဲ့နောက်တက်မဲ့ Biden အစိုးရကိုအာဏာလွှဲပြောင်းပေးရေးကိုချောချောမွေ့မွေ့နဲ့အစဉ်အစဉ်တကျဖြစ်အောင်သူသမ္မတတာဝန်ယူထားတဲ့ကြံအချိန်တွင်လှုပ်ဆောင်သွားမယ်လို့ဗီဒီယိုမင်ကွန်းကိုတော့ချက်သပရီးနေကပဲထုတ်ပြန်ထားတာဖြစ်ပါတယ်။လက်ရှိသမ္မတတဦးအနေနဲ့အခုလိုကျန်းသစ္စာကျင်းစုပွဲမတက်ရောက်ပဲနေတာဟာလုံးခဲ့တဲ့152နှစ်နောက်ပိုင်းဒါပထမဆုံးချိန်ဖြစ်ပါတယ်။သမ္မတထရမ့်ကိုပံ့ပိုးမှုအများဆုံးပေးခဲ့တဲ့ဒုသမ္မတမိုက်ပန့်စ်နဲ့သမ္မတရိုဂျာဒီသတင်းသက်တွင်မှာပဲမပြေလည်မှုတွေတိတိတသားတွေ့လာနေရပြီးဒုသမ္မတနဲ့နှီးဆက်တဲ့အတိုင်းဝိုင်းရဲ့ပြောဆိုချက်တွေအရတော့ဒီကျန်းသစ္စာကျင်းစုပွဲကိုဒုသမ္မတပန့်စ်တက်ရောက်ဖို့ရှိပါတယ်။သမ္မတရဲ့အခုလိုပြောကြားချက်တွေအာဏာအကူပြောင်းကာလတာဝန်ထမ်းဆောင်နေတဲ့ဘိုင်ဒန်အဖွဲ့ကတော့တစုံတရာတုံ့ပြန်ပြောဆိုတာမရှိသေးပါဘူး။